မြန်မာနိုင်ငံတဝန်းဆီယနာသိန်းဆန္ဒပြပွဲတွေဆက်လက်ပေါ်ပေါက်နေရမှာဒီကနေ့လဲရန်ကုန်မြို့နေရာတချို့မှာဆန္ဒပြပွဲတွေရှိပါတယ်ရန်ကုန်မြို့စူးလီတဝိုက်မှာစစ်ကောင်စီစန့်ကျင်ဆန္ဒပြတဲ့လူငယ်တချို့အီစတာပွဲတော်နေ့အထိမ်းအမှတ်ကျဲဥပေါ်မှာစာတန်းတွေရုပ်ပုံတွေရေးဆွဲပြီးတော့လူတွေကိုလိုက်ပြီးတော့ဝေဖေးခဲ့ပါတယ်
Easter ဆိုတာကမျောလင်းကျဲပြန်လည်စတင်ခြင်းနဲ့ဘဝအသစ်ကိုရည်ညွှန်းတယ်လို့ဆိုပါတယ်။ဒီနေ့မှာကျမတို့ရည်ဆွဲတဲ့ဒီ Easter egg လေးတွေကမြန်မာနိုင်ငံရဲ့လူမျိုးတော်လမ်းရုပ်ကိုပူဇော်ပြုပါတယ်။အာဏာရှင်ကိုလက်မခံကြောင်းမရရတဲ့နည်းနဲ့ကျမတို့စန့်ကျင်ဆန္ဒပြနေတာဖြစ်ပါတယ
်။ Easter ကျဲဦးသပိတ်မှာကိုယ်တိုင်ပါဝင်ရည်ဆွဲဆန္ဒဖော်ထုတ်ခဲ့တဲ့ရန်ကုန်ကပကြီးတင်နန်းဆီယာမတူက VOA ကိုပြောတာပါ။ရန်ကုန်တောင်မွေးကြောင်မြောင်းဘက်မှာလည်းဆန္ဒပြလူငယ်တချို့ကိုရဲတပ်ဖွဲ့ဝင်တွေဘက်ကအကြမ်းဖက်ရိုက်နှက်ဖမ်းဆီးမှုတွေရှိခဲ့ပါတယ်။ February 1ရက်နေ့နောက်ပိုင်းစစ်အုပ်ချုပ်ရေးကောင်စီအာဏာသိမ်းပြီးနောက်ပိုင်းဆန္ဒပြပွဲတွေကိုစစ်တပ်ကဇက်တိုက်အင်အားသုံးနှိမ်နင်းနေတာကြောင့်စနေနေ့နောက်ပိုင်းအထိသေဆုံးသူအနည်းဆုံး989ယောက်ရှိပြီးဆန္ဒပြပွဲတွေအတွင်းမှာဖမ်းဆီးခံရသူ2650ကျော်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကပြောပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့ CNN ညုတ်တန်သတင်းဌာနကနိုင်ငံတကာရေးရအကြီးတန်းသတင်းတောက် Clarissa Ward ကနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီသတင်းပြန်ကြားရေးအဖွဲ့ခေါင်းဆောင်လည်းဖြစ်ပြန်ကြားရေးဒုတိယဝန်ကြီးလည်းဖြစ်တဲ့ဘုံမွချုပ်ဇော်မင်းထွန်းကိုတွေ့ဆုံမေးမြန်းနေတဲ့ဓာတ်ပုံတွေလူမှုကွန်ရက်ပေါ်တက်လာခဲ့ပါတယ်စစ်ကောင်စီဘက်ကရော CNN သတင်းတောက်ဘက်ကပါအခုလိုတွေ့ဆုံမေးမြန်းမှုနဲ့ပတ်သက်လို့တော့အခုအချိန်ထိသတင်းထုတ်ပြန်တာမရှိသေးပါဘူး